အင်္ဂလိပ်ကိုလိုနီလက်ထဲကနေပြော်လွတ်လပ်ရေးကိုရယူနိုင်ဖို့အတွက်ပင်လုံစာချက်ကိုတောင်တန်းဒေသနဲ့ပြည်မတွေပူးပေါင်းပြီး1948ဖေဖော်ဝါရီလ12ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာမို့အဲ့ဒီနေ့ကိုပြည်ထောင်စုနေ့လို့သတ်မှတ်ကျင်းပခဲ့တာဒီကနေ့ဆိုရင်82နှစ်မြောက်ရှိခဲ့ပြီဖြစ်ပါတယ်တောင်တန်းဒေသနဲ့ပြည်မစရာကိုမခွဲခြားပဲတန်းတူညီမျှမှုနဲ့အတူပြည်ထောင်စုကြီးကိုထူထောင်နိုင်ဖို့အတွက်ဗိုလ်ချုပ်အောင်ဆန်းအပါအဝင်တိုင်းသားကောင်းဆောင်တွေကလည်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေအမျိုးမျိုးကြားမှာမြန်မာနိုင်ငံဟာပင်လုံရဲ့အနှစ်အရအသာနဲ့ဝေးကွာနေခဲ့ရပါတယ်အခုဆိုရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးနိုင်ငံမှာစစ်မှန်တဲ့ဖေဖော်ဝါရီပြည်ထောင်စုထူထောင်နိုင်ရေးငြိမ်းချမ်းရေးတွေရနိုင်ဖို့အတွက်21ရာစုပင်လုံနီလာကန်စရာကိုကျင်းပပြီးတော့ကြိုးပမ်းနေပါတယ်ဒီတော့မြန်မာနိုင်ငံဟာပင်လုံရဲ့အနှစ်အရသာနဲ့ပြည်စုံတဲ့ဖက်ဒရယ်ပြည်ထောင်စုကြီးထူထောင်နိုင်ဖို့အတွက်ဘလောက်နှိစက်လာပါပြီလဲ။တိုင်းနာကောင်းဆောင်တချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုကျမတို့ကြည့်ရအောင်ပါရှင်။မြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း60ထက်ဆိုင်ရင်တော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးအတွက်ရွေးပွဲကိုရောက်နေပြီဆိုပေမဲ့အချိန်တွေတော့ယူဖို့လိုအောင်မယ်လို့ပို့လွတ်မြောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်မှူးကြီးခွန်ဥက္ကာကသုံးသပ်ပါတယ်။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့အခုအစိုးရအသေးရဲ့ကြွေးကြော်သံတွေကြည့်လို့ရှိရင်ပထမပိတ်လုံစာလုံးကြောင့်ပမာပြည်ကလွတ်လပ်ရတယ်ရခဲ့တယ်လို့သူကကြွေးကြော်တယ်။ဒါကြောင့်အခုဒုတိယ27ရာစုပင်လုံငြိမ်းချမ်းရေးညီလာခံလုပ်တဲ့အတွက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုစီထောင်မယ်ဆိုပြီးတော့ပြောလာတော့ပထမပိတ်လုံမှာကလွတ်လပ်ရတော့ရခဲ့တယ်ပြည်ထောင်စုမတည်ဆောက်နိုင်ဘူး။အခု27တိုင်းရာစုပင်လုံကြတော့ပြည်တော်သူတိဆောက်မယ်ဆိုတော့ဒီမူဝါဒကိုတော့ဒါကျွန်တော်တို့အကောင့်ထဲစဖော်လာတော့မြင်ရတာပေါ့သူ့လက်ထက်တည်းမှာတော့ဖြစ်နိုင်ခြင်းမရှိဘူးအဲဒီဖော်ရပြည်တော်သူတိဆောက်ရေးလမ်းကြောင်းပေါ်တော့ရောက်လာနိုင်ပြည်တော်သူတော့ဖြစ်လာမှာမဟုတ်သေးဘူးဘာလို့အကြာကြီးသွားအောင်မယ်ဒီပြဿနာတွေအများကြီးနဲ့ဆိုတော့ဒါပေမဲ့အဲ့ဒီဖော်ရပြည်တော်သူတိဆောက်ရေးလမ်းကြောင်းပေါ်တော့တင်ပေးနိုင်တဲ့အခြေအနေတော့ရောက်ဖြစ်လာနိုင်တယ်
27ရာစုပင်လုံနီလာခံဟာတိုင်းရင်းသားအားလုံးရဲ့မျှော်လင့်ချက်ဖြစ်တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာဦးတူးကြာကပြောပါတယ်။ဒါပေမဲ့27ရာစုပင်လုံနီလာခံထဲမှာလည်းအားမရစရာတွေတွေ့နေရတယ်လို့ပြောပါတယ်
။ဒီ27ရာစုပင်လုံနီလာခံကိုတကယ်ရည်မှန်းထားတဲ့အတိုင်းအဆုံးဖြတ်သွားနိုင်မယ်ဆိုလို့ရှိရင်တော့နောက်ဆုံးပန်းတိုင်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါပဲ။အဲ့တော့ဒါအခုဒီပင်လုံနီလာခံကမင်းရဲ့ပြာမတည်ပြာဖြစ်နေတဲ့သဘောထားတော့ရှိတာပေါ့။အခုလက်ရှိအနေသားပေါ့နော်။ဒါပုံမှန်မကျင်းပနိုင်ဘူးလေအဲ့ဒါလည်းဟိုအကြောင်းဒီကြောင့်ကြောက်ကြောက်ကြောက်ဖြစ်နေတာပေါ့အဲဒီတရားတစ်ခုတော့အားမရစရာဖြစ်နေတယ်ဒါမဲ့မျိုးစစ်ချက်တော့ထားလို့ရပါလေကြာတိုင်းသားတွေအားလုံးတန်လူပြုတဲ့အားလုံးပေါ့ဗျာတန်းတူအခွင့်အရေးရှိလို့မှအားလုံးတန်းတူရည်တူနေတိုင်းနိုင်တဲ့ပြည်တော်စုနိုင်ငံတစ်ခုဖြစ်ဖို့လိုအပ်တာပေါ့ဒါကြောင့်လို့ဒီပြည်တော်စုနဲ့တကယ်အနစ်သာရပြေဝတဲ့ဒီပြည်တော်စုချင်းချင်းမူကျင့်တုံးမယ်နဲ့ပြည်တော်စုနဲ့ဖြစ်စေချင်ပါတယ်ဗျ
ပြည်တော်စုနဲ့ပြည်တော်စုစိတ်သက်ဆိုတာအားလုံးရဲ့ရင်ထဲမှာအမြဲတမ်းရှိဖို့လိုနေတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်အဓိကအဖြစ်တော့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေရှိနေတာဟာဖက်ဒရယ်ပြည်တော်စုထူထောင်နိုင်ရေးအတွက်အလန့်ဝေးနေသေးတယ်လို့တန်းတူညီမျှရေးဆိုတာကိုလည်းအစိုးရဘက်ကအကောင့်အထည်ဖော်ပြဖို့လိုမယ်လို့လည်းထောက်ပြပါတယ
်အခုထိရောကျွန်တော်တို့တိုက်ပွဲတွေလည်းအမြဲဆက်ရည်ဘူးနော်ဟိုဒီမှာလွှတ်တော်ပိုင်းမှာရောအစိုးရပိုင်းမှာရောအဲ့ဒီစိတ်ဓာတ်မျိုးတွေတော်တော်ကိုအားနည်းနေသေးတယ်။အဲ့တော့ဒါကလည်းဖက်စီပုံကိုကြီးပဲလက်ညှိုးထိုးပြီးတော့တရားခံရှာနေလို့တော့မရှိဘူး။ဒီနေ့ရှိနေတဲ့အနေအထားမှာကျွန်တော်တို့လုံနိုင်တယ်လို့ပေါ့နော်အစိုးရတွေကအဲ့ဒီကဖောက်ထွက်ပြီးတော့တိုင်းရင်းသားဒေသတွေနဲ့ပြည်မဒေသကိုဘယ်လိုဟိုတန်းတူညီလုပ်မလဲဆိုတဲ့ဟာကိုကျွန်တော်တို့စဉ်းစားမယ်ဆိုရင်တော့ဒီငင်းချမ်းရေးအတွက်တဖြည်းဖြည်းအထောက်အကူပြုလာမယ်လို့တော့ကျွန်တော်ထင်တယ်ပေါ့နော်ဥပမာဆိုတော့ကျွန်တော်တို့ဒီ budget တွေခွဲဝေတဲ့အခါမှာ federation နဲ့ budget မျိုးပေါ့ဒီဒီမှမပြည့်စုံနေတဲ့နေရာတွေကိုနည်းနည်းရှင်းထားပြီးတော့ပြည်내တိုင်းဒေသတွေမှာမပြည့်စုံတဲ့နေရာကိုအများအများကြီးဟာလားအဆွမ်းနိုင်သွားတာလည်းဒါတန်းတူရေးဆိုတာဖြစ်လာမှာပေါ့အဲ့လိုမျိုးပေါ့ဖွဲ့စည်းပုံကိုဟိုတဲခါမရှာပဲကိုယ်လုတ်ပိုင်နိုင်တဲ့အပိုင်းကိုစပြီးတော့အစိုးရကလုပ်မယ်ဆိုရင်လည်းအဲ့ဒါဥပဒေတွေပြုမယ်အဲတိုင်းရင်းသားဒေသတွေအခွင့်အရေးတွေကိုဟိုထူထောင်ပေးမယ် budget တွေကိုခွဲပေးမယ်အဲနောက်ပြီးတော့တိုင်းရင်းသားတွေရဲ့ယဉ်ကျေးမှုစပြေးသမိုင်းတွေကိုမြှင့်တင်ပေးမယ်အဲ့လိုလုပ်မယ်ဆိုရင်လည်းဒါတဖြည်းဖြည်းလုပ်ပေးတယ်ဆိုတာလည်းပေါ်လင်လာမှာပေါ့ဟောဒီဖွဲ့စည်းပုံကိုမပြင်ဘဲနဲ့ဘယ်လောက်ထိရနိုင်မလဲဖွဲ့စည်းပုံကိုဟိုဒီပြင်နေတဲ့အထိမဆောင်ဘဲနဲ့ငါတို့ကဘယ်လောက်ထိပေးစနိုင်မလဲဆိုတာကိုဟိုဒီနိုင်ငံတော်ခေါင်းဆောင်တွေကအစင်းသာတုံးတက်ပြီးဆုံးဖြတ်လုပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကလည်းခံစားမှုတွေအစီအစီရောင်းနေလာပြီးတော့ညီမျှရှင်တို့ရောက်သွားမှာပေါ့ဗျာအဲ့လိုမျိုးကိုတော့ကျွန်တော်တို့စူးစမ်းသိရှင်းနေပါတော့နော်
တကားရရခိုင်မျိုးသားပါတီ ANP ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းရဲ့တုံ့သက်ချက်ပါရှင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအမျိုးမျိုးကြားမှာဖယ်ရယ်ပြည်ထောင်စုထူထောင်နိုင်ဖို့ဟာလည်းအလံဝေးနေသေးတယ်လို့မြင်ကြောင်း Share SNLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဆိုင်တီဟာကျော်ကလည်းတုံ့သက်ပါတယ
်ပြည်နေတဲ့နိုင်ငံရေးအခြေအနေရဖယ်ရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အနေထားတော်တော်လေးနှေးပါနေသေးတဲ့အနေထားဖြစ်တယ်လို့ပဲတုံ့သက်ရပါတယ်အခုလိုလဲဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ရေးကိစ္စတော်တော်လေးလမ်းဝေးနေပါသေးတယ်တစ်ချက်နောက်ပြီးတော့ဒီအနာရပါတီနေနဲ့ဒီတိုင်းပြည်ကိုပြန်လဲတည်ဆောက်နေတဲ့အချိန်မှာပြည်နာပေါင်းမြောက်များစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမှာရှိနေတယ်နောက်အမျိုးသားပြန်လဲရင်ကြားစီရေးကိုပြန်ပြီးတော့သူကအတိအကျဦးတည်ပြီးတော့ဆောင်ရွက်နေတဲ့အနေအထားမှာရှိနေတယ်ဆိုတဲ့အခါကျတော့တိုင်းရင်းသားတွေမျိုးလင်းနဲ့တိုင်းရင်းသားတွေမျိုးမနေတဲ့လမ်းကြောင်းပေါ်ရောက်ဖို့တော်တော်လေးအလံကော်ဝေးနေသေးတယ်လို့ဒါမြင်နေကြတပိုင်းနောက်တစ်ပိုင်းကကျတော့ကျွန်တော်တို့ဆက်တည်ရစုပင်လို့ဆိုပြီးတော့မှဒီနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်မိခဲ့တယ်။နောက်အခုဆိုရင်လည်းလက်မှတ်ရေးထိုးမဲ့အဖွဲ့တွေကတော့ပါဝင်လာတာတော့တွေ့ရပါတယ်။တိုးတော်လည်းပဲဒီတကယ်ဒီဖွဲ့စည်းပုံခြေခံဥပဒေပြင်နိုင်ရေးလမ်းကြောင်းနဲ့ဒီတခြားသောအင်အားကြီးလက်နက်ကန်ဖွဲ့စည်းတွေကယုံကြည်မှုရှိလာပြီးတော့ပူပေါင်းပါဝင်လာဖို့လာဖို့အနေထားကတော်တော်လေးချိန်မမြင်နေတဲ့အနေထားမှာဖြစ်နေသေးတဲ့ကြောင့်မို့ကျွန်တော်တို့မျှော်မှန်းတာတွေတော်တော်လေးလိုမယ်လို့ထင်ပါတယ်နောက်တစ်ဖက်ကကြတော့လွတ်တော်ပိုင်းမှာကြတော့လည်းပဲဖက်ဒရယ်ပြည်ထောင်စုကိုတွားနိုင်စီမဲ့လမ်းကြောင်းပေါ်ဖြစ်လာစီမဲ့အချောင်းချင်းရလုပ်ငန်းဆောင်ရွက်မှုတွေကတချို့ကိစ္စရက်တွေကဒီဖက်ဒရယ်စနစ်ကိုတွားနိုင်ဖို့ထက်အဲ့ရဲ့ပြောင်းပြန်တက်ရောက်စီမဲ့လှုပ်ဆောင်မှုမျိုးတွေကိုဆောင်ရွက်နေတာတွေ့နေရတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တိုင်းရင်းသားတွေညှော်မှန်းတဲ့တကယ်ပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့ဆိုလက်ရှိနိုင်ငံရဲ့အနေအထားပေါ်မှာတုံ့တက်ကြည့်တော့တော်တော်လေးခက်ခဲရှိနေဦးမယ်လို့ထင်ပါတယ်
ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးအလားအလာနဲ့ပတ်သက်လို့တိုင်းရင်းသားခေါင်းဆောင်တချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။ဒီကနေ့ကြောက်ရွံ့တဲ့82နှစ်မြောက်ပြည်ထောင်စုနှစ်အတွက်နိုင်ငံတော်သမ္မတကထုတ်ပြန်တဲ့တဝန်လှော်ထဲမှာတော့ပြည်ထောင်စုစိတ်ဓာတ်တွေအားလုံးနှိုးကြားနေကြပြီးတော့တိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့အတူပြည်တွင်းငြိမ်းချမ်းရေးကိုအောင်မြင်စွာအကောင့်အထည်ဖော်နိုင်ရေးတပ်ပြင်လဲ21ရာစုပင်လုံနီလာကန်ကနေဖက်ဒရယ်ပြည်ထောင်စုဆိုရာကိုထူထောင်နိုင်ရေးနဲ့အတူအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေကိုအားပေးခြင်းဖြင့်နိုင်ငံတော်ရဲ့စီးပွားရေးတိုးတက်ဖို့ဆိုတဲ့အချက်၄ချက်နဲ့အတူပြည်ထောင်စုနေ့မှာတိုက်တွန်းနှိုးဆော်ထားပါတယ်ရှင်